Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2014ခုနှစ်ဒီဇင်ဘာလ12ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေစတင်နေပါပြီ။လှိုင်းလက်မီတာ190၊လှိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဇော်ဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့တောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့ ASEAN တောင်ကိုရီးယားထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာကုန်သွယ်ရေးတုံ့ပြန်အပါအဝင်သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းအာဆီယံရဲ့အလက်ကြာဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစင်ကကြေညာပါတယ်။ယူကရိန်းနိုင်ငံမှာယာယီရရှိထားတဲ့အပြစ်ခတ်ရစဲရေးဟာအခုထိဆက်လက်တည်ရှိနေသေးတယ်လို့သမ္မတပိုရိုရှန်ကိုကပြောပါတယ်။အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အနေနဲ့ဖမ်းထားသူတွေကိုလေးဝက်အချင်းစခန်းတွေမှာညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ပြောဆိုမှုတွေအပေါ် CIA အကြီးအကဲကပြန်လည်တုံ့ပြန်လိုက်ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ။
ဒီနေ့ညပဲနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့တနိုင်ငံလုံးအပြစ်ရစဲရေးဆွေးနွေးဖို့အကြံနေတဲ့ရှစ်ချက်တွေက၅ချက်ကိုအကြံပြန်အဖြစ်သဘောတူညီချက်ရသွားခဲ့ပြီလို့ပြည်ထောင်စုဝန်ကြီးကပြောပါတယ
်။လုံခွဲတွေဆွေးနွေးတဲ့အခါမှာတော့အချက်၅ချက်လောက်ကတော့သဘောတူညီတာဖြစ်ပါတယ်။နောက်ထပ်၃ချက်လောက်တော့ဆက်ဆွေးနွေးဖို့ကြံပါတယ်။ဒါဒီလိုလာမဲ့ဆွေးနွေးပွဲမှာကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်
။ငင်းချမ်းရေးဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေအကြောင်းအခုလိုနားဆင်နိုင်ကြပါရဲ့ရှင်။တခါစီပါလို့ခေါ်တဲ့အရှိတောင်အာရှနိုင်ငံတွေရဲ့သတင်းလုပ်ငန်းဆိုင်ရာမဟာမိတ်အဖွဲ့မှမြန်မာသတင်းအဖွဲ့နှစ်ဖွဲ့ကိုအဖွဲ့ဝင်သစ်အဖြစ်လက်ခံလိုက်တဲ့အကြောင်းနဲ့အတူရှေ့ယာဥပဒေဆိုင်ရာနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မတင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်။
တောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမြို့မှာကျင်းပနေတဲ့အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့ကုန်သွယ်ရေးတွန့်မြင့်ရေးအပါအဝင်သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းအာဆီယံရဲ့အလက်ကျဥက္ကဋ္ဌမြန်မာနိုင်ငံကသမ္မတဦးသိန်းစင်ကကြေညာခဲ့ပါတယ်
။အာဆီယံနဲ့ကိုရီးယားနှစ်ဖက်ကုန်သွယ်မှုပမာဏကိုတကယ့် 2020 မှာအမေရိကန်ဒေါ်လာ200ဘီလီယံစီအထူးသီးတွန့်မြင့်ရရှိစေဖို့ဂရိကွေပြုခဲ့ကြပါတယ်။ဒါပြင်ဒေတာရင်းစီဝါရေးတိုးရမှုကိုအထောက်အကူဖြစ်စေတဲ့
ဆက်ဆံရေးကိုထူးခြားတဲ့နေ့ပြင်ပဲဖြစ်ပါတ
ယ်။အာဆီယံနဲ့ကိုရီးယားသမရနိုင်ငံခေါင်းဆောင်တို့ဟာမချသိမီရပ်ပိုင်းတွင်းကဖိလစ်ပိုင်နိုင်ငံမှာတိုက်ခတ်သွားတဲ့အင်အားကြီးမားတဲ့တိုက်ဖုန်းမုန်တိုင်းဟာကူပစ်ကြောင့်ဖိလစ်ပိုင်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းချို့ဆုံးရှုံးခဲ့ရတဲ့အတွက်ဖိလစ်ပိုင်အစိုးရနဲ့ထပ်တူထမ်းများဝန်ထမ်းကြောင်ထုတ်ဖော်ခဲ့ကြပါတယ်။
အာဆီယံအသင်းနဲ့ကုန်သွယ်မှုရင်းနှီးမြှုပ်နှံမှုတွေမှာဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားနိုင်ငံနဲ့ထိပ်သီးဆွေးနွေးပွဲအတွင်းရာသီဥတုဖောက်ပြန်မှုနဲ့အတူဒေတာရင်းရင်ဆိုင်နေရတဲ့တခြားပြဿနာရပ်တွေနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ကြမလဲဆိုတာတွေကိုလည်းဆွေးနွေးကြတာဖြစ်ပါတယ်။အာရှဒေတာအနေနဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ပြင်ဆင်နေတာနဲ့အမျှဒီလိုဒေတာရင်းဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တဲ့အခါမှာအာဆီယံဟာအဓိကကျတဲ့အခန့်ကဏ္ဍမှာရှိနေတယ်လို့တောင်ကိုရီးယားသမ္မတပတ်ဂျုံဟေးကပြောပါတယ်ကမ္ဘာစီးပွားရေးမတည်ငြိမ်မှုနဲ့ပထဝီနိုင်ငံရေးအခြေအနေချင်းချမှုတွေရှိနေပေမဲ့လို့ဒေတာရင်းနိုင်ငံတွေကြားစီးပွားရေးအခွင့်အလမ်းတွေတိုးမြင့်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်တဲ့အကြောင်းမစ္စပတ်ဂွန်ဟေးကပြောပါတယ်ဒီဇင်ဘာလ17ရက်နေ့ဆန်းနီယန်နေတွေမှာကျင်းပခဲ့တဲ့အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲကိုမြန်မာသမ္မတဦးသိန်းစင်အပါအဝင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ဒီကနေ့နောက်ဆုံးနေ့မှာတော့ကမ္ဘောဒီးယားမလေးရှားနဲ့လာအိုနိုင်ငံတွေကသမ္မတကတော်တွေဟာတောင်ကိုရီးယားနိုင်ငံကနာမည်ကြီးသရုပ်ဆောင်အဆိုတော်ဂျန်ကေဆုခသမ္မတရဲ့အတွင်းဝန်ချိုယွန်းဆွန်းတို့နဲ့အတူအာရှရုပ်ရှင်ပွဲတော်တွေကျင်းပရာနာမည်ကြီးဘူဆန်ဆီနီမာစင်တာနဲ့ဘူဆန်မြို့ကပကြီးပြကန်းတွေကိုတွားရောက်လည်ပတ်ကြည့်ရှုခဲ့ကြပါတယ်
အသစ်ဖွဲ့စည်းလိုက်တဲ့တောင်အာရှအယ်ခိုင်ရာအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်လို့ယူဆရသူအပါအဝင်အဖွဲ့ဝင်၅ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်ရှာဟီအိုစမန်နဲ့အခြားအဖွဲ့ဝင်၄ဦးတို့ကိုတိုင်းပြည်တောင်ပိုင်းစစ်ကမ်းမြို့မှာအခုသတင်းပတ်အတွင်းဖမ်းဆီးရမိလိုက်တဲ့အကြောင်းလုံခြုံရေးအရာရှိတို့ကပြောပါရယ်။အိုစမန်ဟာအယ်ခိုင်ဒါအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်ဖြစ်တယ်လို့အရာရှိတို့ကပြောပါရယ်။တောင်အရှဆိုင်ရာသူတို့ရဲ့အဖွဲ့ခွဲကိုဖွင့်လှစ်လိုက်တဲ့အကြောင်းအယ်ခိုင်ဒါအဖွဲ့ကစက်တမလမှာကြီးညာလိုက်ပြီးအိန္ဒိယတိုက်အတွင်းဂျီဟတ်လုပ်ငန်းတွေကိုအစ္စလမ်ဝါဒီအုပ်ချုပ်မှုတွေတိုးမြင့်လှုံ့ဆော်သွားမယ်လို့အယ်ခိုင်ဒါအဖွဲ့ရဲ့ခေါင်းဆောင်အာမာအယ်ဇာဝါဟီရီကကြီးညာခဲ့တာပါ။အယ်ခိုင်ဒါအဖွဲ့အနေနဲ့အိန္ဒိယတိုက်အတွင်းကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေအပြင်အိန္ဒိယနိုင်ငံကဂူဂျရတ်အာတန်ကက်ရှမီးယားပြည်နယ်တွေမှာမတရားဖိနှိပ်ခံနေရတဲ့မွတ်စလင်တွေကိုကယ်တင်သွားမယ်လို့အင်တာနက်အွန်လိုင်းပေါ်မှာထုတ်လွှင့်ခဲ့တဲ့55မိနစ်ကြာဗီဒီယိုမိန့်ခွန်းအတွင်းမှာဇာဝဟာရီကချင်းချောက်ပြောဆိုထားပါတယ် ဂျီဟတ်တိုက်ခိုက်ရေးသမားတွေကြားဆီးရီးယားနဲ့အီရန်နိုင်ငံတွေအတွင်းကနေမြေအများအပြားကိုသိမ်းပိုက်ထားနိုင်တဲ့ IS အစ္စလာမ်အစွန်းရောက်အဖွဲ့အပေါ်ထောက်ခံအားပေးသူပိုများလာနေပြီးတဖြည်းဖြည်းမှေးမိန်လာနေတဲ့သူတို့အဖွဲ့ရဲ့အခန်းကဏ္ဍကိုပြန်လည်မြင့်တင်နိုင်အောင်အယ်ခိုင်ဒါအဖွဲ့ကအခုလိုလှုပ်ဆောင်ခြင်းဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်
American Bureau ထောက်လိုင်းရေးအေဂျင်စီ CIA အနေနဲ့ဖမ်းဆီးထားသူတွေကိုလေ့ဝဲအကျဉ်းစခန်းတွေမှာညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ဆွတ်ဆွဲပြောဆိုသူတွေကို CIA အကြီးအကဲကပြင်းပြထန်တာဝေဖန်ပြောကြားလိုက်ပါတယ် CIA ကပြုလုပ်ခဲ့တဲ့စစ်ဆေးမေးမြန်းမှုတွေကြောင့် American ပြည်ထောင်စုအပေါ်အကြမ်းဖက်တိုက်ခိုက်မဲ့အန္တရာယ်တွေကိုဟန်တားနိုင်ခဲ့တယ်လို့သူကဆိုပါတယ် CIA အနေနဲ့အကြမ်းဖက်သမားလို့မတင်ကားသူတွေကိုစစ်ဆေးမေးမြန်းတဲ့နေရာမှာကျန်းတန်းတဲ့နိလန်တွေကိုအသုံးပြုခဲ့တဲ့အတွက်အဲ့ဒီလိုလှုပ်ဆောင်မှုတွေဟာညှဉ်းပန်းနှိပ်စက်တဲ့အဆင့်ကိုရောက်သွားစေပြီးတန်မိုးရှိတဲ့ထောက်လိုင်းအချက်လက်တွေမရခဲ့ဘူးလို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအထက်လူတော်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတဲ့အပေါ် CIA ညွန်ကြားရေးမှူး John Brennan ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ် CIA ဝန်ထမ်းတချို့ကအသုံးပြုခဲ့တဲ့စစ်ကြောရေးနိလန်တွေဟာတချို့နေရာတွေမှာခွင့်ပြုထားတဲ့ကျော်လွန်လှုပ်ဆောင်ခဲ့တာမျိုးရှိခဲ့တဲ့အတွက်ဒီပေါ်မေးခွန်းထုတ်မယ်ဆိုထုတ်နိုင်ကြောင်း Brandon ကပြောပါတယ်လူ3000လောက်တည်ဆုံခဲ့ရတဲ့2001ခုနှစ်စက်တင်ဘာလ17ရက်နေ့တိုက်ခိုက်မှုနောက်ပိုင်း CIA ထောက်လိုင်းအရာရှိတွေရယူနိုင်ခဲ့တဲ့သတင်းအချက်လက်အများစုအပေါ်မှာသူကချီးကျူးပြောကြပါတယ်ဒါပေမဲ့အထက်လွှတ်တော်ထောက်လိုင်းကော်မတီအကြီးအကဲ Diane Feinstein ကတော့ဘလို့ပင်ဖြစ်နေပါစေ CIA ကပြုလုပ်ခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာ American သမိုင်းမှာအမဲစစ်အဖြစ်တည်ရှိနေမယ်လို့ပြောကြပါတယ်
အမေရိကန်အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်းသွားမဲ့အရေးကိုရှောင်လွှဲလိုက်တဲ့အစိုးရအသုံးစရိတ်ကိုနှစ်ရက်တာတိုးမြှင့်ပေးတဲ့ဥပဒေကိုသမ္မတအိုဘားမားလက်မှတ်ထိုးလိုက်ပါပြီ။အစိုးရအသုံးစရိတ်အတိုင်းအတာနဲ့ပတ်သက်ပြီးအောက်လွှတ်တော်မှမနေ့ကြာသပတေးနေ့နှောင်းပိုင်းအထိအကြိမ်အနည်းဆွေးနွေးခဲ့ရပြီးကြာသပတေးနေ့ညသကောင်နောက်ဆုံးသတ်မှတ်ချိန်မတိုင်မီမိနစ်ပိုင်းလေးအတွင်းမှာအတည်ပြုချက်ရခဲ့တာဖြစ်ပါတယ်။အခုတော့ပုံမူချေပြန့်တဲ့အစိုးရအသုံးစရိတ်အတိုင်းအတာကိုစီးနေအထက်လွှတ်တော်ကစနေနေ့ညသကောင်မတိုင်ခင်အတည်ပြုဖို့လဲရှိနေပါတယ်။အောက်လွှတ်တော်ကမနေ့က2015အတွက်အစိုးရအသုံးစရိတ်ဒေါ်လာ 1.1 ထရီလီယံအတည်ပြုလိုက်တဲ့အပေါ်မှာစီးနေလွှတ်တော်ဘက်ကလည်းသဘောတူလိမ့်မယ်လို့ခန့်မှန်းရပါတယ်။အောက်လွှတ်တော်ဘက်မှာတော့ဥပဒေပြုအမတ်တွေအနေနဲ့အစိုးရအသုံးစရိတ်ဥပဒေချမ်းကိုပြီးခဲ့တဲ့ကြာသပတေးနေ့မှမှအတိမပြုတ်နိုင်ရင်ဒါမှမဟုတ်လည်းအနည်းဆုံးအစိုးရယာယီအသုံးစရိတ်ပမာဏတစ်ခုကိုအတိမပြုတ်နိုင်ဘူးဆိုရင်လွှတ်တော်အမတ်တွေအနေနဲ့ဒီဇင်ဘာလ25ရက်နေ့ချရောက်မဲ့ခရစ်စမတ်မတိုင်ခင်အထိဝါရှင်တန်ဒီစီမှာနေထိုင်ရမယ်လို့ Republican အောက်လွှတ်တော်ရဲ့အကြီးအကဲဂျွန်ဘေနာကဥပဒေပြုတ်အမတ်တွေကိုသတိပေးခဲ့တာပါတယ်ရှင်
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းအစိုးရတပ်တွေနဲ့ရုရှားတို့ကကြော်ရနောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေအကြား9လအကြာဖြစ်ပွားနေတဲ့ပြည်ပကအတွင်းပထမဆုံးအကြိမ်ရရှိထားတဲ့ယာယီအပြစ်ခတ်ရစဲရေးဟာဆက်လက်တည်ရှိနေသေးပဲလို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်စစ်သားတွေတေဆုံဒဏ်ရာရမှုမရှိဘဲအပြစ်ခတ်ရစဲရေး24နှစ်ရည်ကိုကျော်လွန်ခဲ့ပြီလို့ဒီကနေ့မှာပဲသမ္မတပက်ထရိုပရိုရှန်ကိုကပြောဆိုလိုက်တာပါအပြစ်ခရက်ဆဲရည်ကိုထိန်းထားနိုင်မယ်ဆိုရင်ယူကရိန်းနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့အဆင့်အဆင့်ဖြစ်လာလိမ့်မယ်လို့လည်းသမ္မတပက်ထရိုပရိုရှန်ကိုကပြောပါတယ်ယူကရိန်းမှာစက်တင်ဘာလအတွင်းလက်မှတ်ထိုးခဲ့တဲ့အပြစ်ခရက်ဆဲရည်သဘောတူညီချက်ဟာချိုးဖောက်မှုတွေအများပြားရှိခဲ့တာကြောင့်အဲ့ဒီတဘောအပြစ်ခတ်ရစဲတဘောတူညီချက်ကိုပြန်လည်ဖော်ဆောင်ရေးအတွက်အင်္ဂါနေ့တုန်းကအရာကြီးစစ်ပညာရေးကိုသမ္မတပရိုရှန်ကိုကကြီးညာခဲ့တာဖြစ်ပါတယ်။အနောက်အုပ်စုရဲ့အရေးပါတဲ့မဟာမိတ်နိုင်ငံဖြစ်တဲ့ဩစတြေးလျကိုသွားတဲ့သုံးရတာခီးစဉ်ရဲ့ဒုတိယနေ့မှာပဲယူကရိန်းကောင်ဆောင်ကအခုလိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်တို့ကြားကမ္ဘာကြီးပုံနှွေးမှုတိုက်ဖျက်ရေးအပေါ်မှာသဘောတူခဲ့တဲ့အဓိကကြားတဲ့ဆုံးဖြတ်ချက်ကကမ္ဘာကြီးပုံနှွေးမှုကိုတိုက်ဖျက်ရေးမှာသမိုင်းဝင်မှတ်တမ်းတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါရယ်ပီရူးနိုင်ငံမြို့တော်လီမာကကုလသမဂ္ဂရာသီဥတုပြောင်းလဲခြင်းဆိုင်ရာညီလာခံမှာဝန်ကြီးကယ်ရီမနေ့တုန်းကပြောဆိုခဲ့တာပါ ဒီညီလာခံကတော့ကဘာကြီးပူနွေးမှုကိုရှော့ချဖို့အတွက်ရာသီဥတုဆိုင်ရာစာချုပ်တရားရဖို့ဒီဇင်ဘာလအစောပိုင်းကတည်းကနိုင်ငံပေါင်း200ကကိုယ်စားလှယ်တွေအရေးတကြီးဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်2012ခုနှစ်မှာတက်တန်းကုန်ခဲ့ပြီဖြစ်တဲ့ကမ္ဘာလုံးဆိုင်ရာသဘောတူညီချက်ကျိုတိုပရိုတိုကောကိုအခုရရှိလာမယ့်စာချုပ်အသစ်နဲ့အစားထိုးမှာဖြစ်ပါတယ်။တရားဝင်စာချုပ်ချုပ်ဖို့အတွက်တော့ညီလာခံကိုနောက်နှစ်ဒီဇင်ဘာလမှာပဲရစ်မြို့တော်မှာဆက်ပြီးတော့ကျင်းပဖို့အစီအစဉ်ထားပါတယ်။ကမ္ဘာမှာပတ်ဝန်းကျင်ညဉ့်ဉန်းမှုအများဆုံးဆွန့်ထုတ်တဲ့နိုင်ငံတွေဖြစ်တဲ့တရုတ်နဲ့အမေရိကန်တို့ကတော့ပြီးခဲ့တဲ့လကသဘောတူညီမှုတစ်ခုကိုလက်မှတ်ထိုးခဲ့ပါတယ်။အမေရိကန်တို့က2025ခုနှစ်မှာဖန်လွှင်ဓာတ်ငွေထုတ်လုပ်မှုကို26ရာခိုင်နှုန်းကနေ28ရာခိုင်နှုန်းကြားလျှော့ချပေးဖို့ကတိပြုထားတာပါတရုတ်တို့ကတော့2030ခုနှစ်မှာဖလွင်ဓာတ်ငွေထုတ်လုပ်မှုအမြင့်ဆုံးဖြစ်လိမ့်မယ်လို့ပြောဆိုပြီးပထမဆုံးအခြေအဖြစ်နဲ့သူတို့လှုပ်ဆောင်မဲ့အချိန်စရာတစ်ခုကိုချပြခဲ့ပါတယ်ရှင
်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကမော်ရီတရီးနီးယားနိုင်ငံသားအစ်မေလ်ဦးလ်ရှေ့ခ်အမက်ကိုကုလသမဂ္ဂရဲ့အီဘိုလာအရေးပေါ်ဆောင်ရွက်ချက်ဆိုင်ရာအကြီးအကဲဖြစ်ခန့်အပ်တာဝန်ပေးလိုက်ပါတယ်ကုလသမဂ္ဂကဂျာတာပရီနီကထုတ်ပြန်ကြေညာအမက်အနေနဲ့အီဘိုလာအထူးတန်တမန်ဒေါက်တာဒေးဗစ်နာဘာရိုအီဘိုလာဖြစ်နေတဲ့တိုင်းပြည်တွေကအစိုးရတွေအပြင်တခြားဒေသအတွင်းကလှုပ်ဖော်ကံမဲ့တွေနဲ့အနီးကလှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်အစ်မေလ်အမက်အနေနဲ့အာဖရိကအရှေ့လယ်ပိုင်းနဲ့အရှေ့ဥရောပတိုက်တွေအတွင်းကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအရာရှိအဖြစ်28နှစ်လောက်အတွေ့အကြုံရှိသူဖြစ်တယ်လို့ဆိုပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ2015ခုနှစ်အတွက် BOE ရဲ့အမှတ်တရပြက်ကရင်တွေလိုချင်သူ BOE သောတာရှင်တွေအနေနဲ့ဒီဇင်ဘာလ15ရက်နေ့ကိုနောက်ဆုံးထားပြီးအီးမေးလ်ကဖြစ်စေစာရိုက်ကဖြစ်စေလိပ်စာတွေပေးပို့တောင်းဆိုနိုင်ကြပါတယ်ရှင်အခုသတင်းဆောင်ပါတွေအရင်ဆုံးကြီးညာပေးမယ့်အထက်မှာတနိုင်ငံလုံးအပြစ်ရရေးနှိဆက်လာပြီလားဆိုတာကိုကြည့်ကြရအောင်ပါတနင်္ဂနွေလုံးအပြည့်ရဆယ်ရေးစာချုပ်အတွက်အစိုးရနဲ့တိုင်ရင်သားလက်နက်ကိုင်အဖွဲ့တွေကြားပြန်လည်ညှိနှိုင်းဖို့အချက်၈ချက်ကြံနေတာမှာလောလောဆယ်အလွတ်သဘောညှိနှိုင်းမှုအရာအချက်၅ချက်လောက်ကိုသဘောတူထားပြီးဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောပါတယ်ဒီအချက်၈ချက်ကိုသဘောတူသွားနိုင်ပြီဆိုရင်တနင်္ဂနွေလုံးအပြည့်ရစာချုပ် NCA ကိုလက်မှတ်ထိုးနိုင်မှာဖြစ်ပြီးဒီလိုလက်မှတ်ရေးထိုးတာကိုလက်ရှိအစိုးရတက်တန်းတွင်အပြည့်သက်ဆောင်ရွက်သွားဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ NCA ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်အတွက်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT တို့အကြဆွေးနွေးညှိနှိုင်းခဲ့ရမှာအရေးပါတဲ့အချက်၈ချက်မပြေမလည်ဖြစ်ခဲ့တာကြောင့်နှစ်လကျော်ကြာဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့ပါတယ်အခုအခါမှာဒီကြံရှိနေတဲ့အချက်တွေကိုအလို့အဖွဲ့ကြီးညှိနှိုင်းဆွေးနွေးခဲ့ပြီးအချက်၅ချက်လောက်ပြည်လည်မှုရရှိထားပြီလို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီကနေ့ People Forum အခမ်းအနားကိုတက်ရောက်လာချိန်မှာသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။
အဲ့တော့ကျွန်တော် NCA စာချုပ်ကြီးထဲမှာဒီကနေ့ဆန္ဒခေါင်းဆောင်မှုအားလုံး၈ခုလောက်ပဲခြံပါတယ်။အဲ့ဒီ၈ခုကျွန်တော်တို့နိုင်ငံတော်တမန်ကြီးရှိရလဲကျွန်တော်တို့လိုအပ်တဲ့မူဝါဒတွေရရှိပြီးသားဖြစ်ပါတယ်။အခု၈ချက်လောက်ထဲမှာဘယ်ချက်တော့မပြောချင်ဘူးဗျာ။ကျွန်တော်အလုပ်ဖွဲ့တွေဆွေးနွေးတဲ့အခါမှာတော့အချက်၅ချက်လောက်ကတော့သဘောတူပြီးသားဖြစ်ပါတယ်။နောက်ထပ်၃ချက်လောက်တော့ဆက်ဆွေးနွေးဖို့ကြံပါတယ်ဒါဒီကိုလာမယ့်ဆွေးနွေးပွဲမှာကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ
်ဘယ်ချက်တွေသဘောတူထားပြီဆိုတော့ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်မှာအခန်း9ခန်းအချက်ပေါင်း122ချက်ပါဝင်တာဖြစ်ပါတယ်၅ချက်မြောက်ဆွေးနွေးပွဲအပြီးမှာဆွေးနွေးဖို့အချက်၄ချက်သာကြန့်ရှိကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့စက်တင်ဘာလနောက်ဆုံးဆွေးနွေးပွဲဖြစ်တဲ့၆ချက်မြောက်အစည်းအဝေးအပြီးမှာတော့အရင်သဘောတူထားတာတွေကိုပြန်လည်ဆွေးနွေးရင်ထပ်မံဆွေးနွေးဖို့အတွက်အချက်၈ချက်ထိရှိလာတာဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့လက်ရှိအစိုးရတက်တန်းအတွင်းမှာငင်းချင်းရေးလုပ်ငန်းစဉ်တွေကိုအပြီးဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ
်နောက်ကျွန်တော်တို့အစိုးရဟာလည်း2015ခုနှစ်ထိတာဝန်ထားတာဖြစ်ပါတယ်ဒီကာလအတွင်းမှာကျွန်တော်ဒါဒီကိုအတက်နိုင်ဆုံးကျွန်တော်အစိုးရကနေဆောင်ရွက်သွားချင်ပါတယ်လက်မှတ်ရေးထိုးရုံနဲ့မဟုတ်ပါဘူးလက်မှတ်ရေးထိုးပြီးရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကြီးဆိုပြီးတော့မှကျွန်တော်တို့ဒါကိုကျင့်ပဖို့ရှိပါတယ်။အဲဒီမှာနှစ်ပေါင်း60ကျော်ပြဿနာဖြစ်ခဲ့တဲ့ကိစ္စတွေအားလုံးကိုအဲဒီမှာဆွေးနွေးကြမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်တဲ့ကိစ္စအပေါင်းဝင်အဲဒီမှာဆွေးနွေးနိုင်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကြီးမှာနှစ်ချက်ပဲကန့်သတ်ချက်ရှိတယ်။ခွဲထုတ်တဲ့ကိစ္စတွေလုံးဝမပြောပါဘူး။နံပါတ်1အချုပ်ချအာဏာကိုထိပါစေတဲ့အကြောင်းအရာတွေကိုမပြောကြပါဘူး။ကြံတာတွေအားလုံးဆွေးနွေးနိုင်တယ်လို့တမန်ကြီးကခွင့်ပြုထားပြီးသားဖြစ်ပါတယ်။ ောင်းလို့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဆိုရလက်ထက်မှာဒါအကောင်းဆုံးစူးစမ်းဆောင်ရွက်ပါမယ
် NCCT အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဘရိုစောဂွေတူဝင်းကတော့ဆွေးနွေးဖို့ကြံရှိတဲ့အချက်တွေကိုအခုလိုပြောပါတယ
်အချက်ရှိချက်ဆိုတာအချက်ရှိတဲ့ခေါင်းဆောင်ကြီးပေါ့ဗျာအချက်ကတော့ရှိသေးတာပေါ့30ကျော်လောက်ရှိနေတာပုံမှန်တစ်ခုချင်းပေါ့အမပေါ်မှာအခုကြားကလာရှိနေဆိုတော့အမလည်းသူကကကြီးကကွတင်နေတုံးလဲရှိနေတော့ဒါလည်းရှိနေမှာတော့ကောင်းစီကြီးအဲ့လိုရှိတာပေါ့နော်အဲနောက်ပြီးတော့ဟိုစားဒီအပြည့်ခရစေးလို့ပြီးတဲ့နောက်ပိုင်းမှာဒီနိုင်ငံတူစနေကိစ္စမှာပိုင်းမဲ့စုဖွဲ့တွေကလည်းဤလည်းနေတာပေါ့ဗျာနော်ပြီးလို့ရှိရင်လည်းနိုင်ငံတူစနေဖို့အတွက်ကျွန်တော်တို့သူရဲ့ဦးဆောင်မဲ့အဖွဲ့တွေလို့ပုံတော့ပေါ့လေပူရဖွဲ့မလားနော်ဘယ်လိုမှစနေကိစ္စတွေကလည်းကျွန်တော်တို့ကအလွတ်တဘောနဲ့စနေတာကြည့်ပေါ့ဒါမဲ့အတတိစီတော့တကယ်တည်းမရှိဝဲမှာပဲစနေမှာပေါ့နော်
လာမယ့်23ရက်နဲ့24ရက်နေ့တွင်မှာ UBWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငင်းချဲရေးစင်တာနဲ့ NCCT အဖွဲ့တို့အလို့သဘောတွဲဆုံညှိနှိုင်းဖို့ရှိနေပြီးအရင်အပတ်တွေအတွင်းကလည်းနှစ်ဖက်ကိုယ်စားလှယ်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတွဲဆုံဆွေးနွေးခဲ့ကြပါတယ် UBWC ဘက်ကတော့လာမယ့်28ရက်နေ့မှာထပ်မံတွဲဆုံဆွေးနွေးဖို့ NCCT ကိုကမ်းလှမ်းထားပါတယ်ဒီကမ်းလှမ်းချက်ကိုတော့မကြာခင်မှာဆုံးဖြတ်မှာဖြစ်တယ်လို့ဘရိုစောဂွေထူးဝင်းကပြောပါတယ်
အဲကျွန်တော်မနေ့ကတည်းကလည်းဆုံးပြမှာမှာတွေ့ဖို့အလားအလာတော့များပါတယ်ဟမ
်အရင်ရက်ပိုင်းတွေကတော့နိုဝင်ဘာ19ရက်နေ့ကဘူလောင်း23ရက်တည်ဆုံးခဲ့တဲ့လိုင်ဇာပြစ်ခတ်မှုနဲ့ပတ်သက်လို့အစိုးရဘက်ကတုံ့ပြန်ဖြေရှင်းတဲ့အပေါ်မှာမူတည်ပြီး NCCT က UBWC နဲ့တွဲဆုံဆွေးနွေးရေးကိုဆုံးဖြတ်မယ်လို့လည်းသတင်းထုတ်ပြန်ထားတာရှိပါတယ
်ကိုမိုးစောပြပြသွားတာပါအခုတခါတော့ဒီသတင်းအဖွဲ့ဘက်ကိုအလှည့်ပေးကြပါတယ်စီပါလို့ခေါ်တဲ့ရှစ်တောင်အရှနိုင်ငံများသတင်းလုပ်ငန်းဆိုင်ရာမဟာမိတ်အဖွဲ့ရဲ့ဒီဇင်ဘာလ10ရက်နေ့ကကျင်းပတဲ့ညီလာခံမှာနိုင်ငံတကာမြန်မာသတင်းအဖွဲ့ BNI နဲ့မြန်မာ Channel League Network လို့ခေါ်တဲ့ DMJN အဖွဲ့နှစ်ဖွဲ့ကိုဆက်ဆက်အဖွဲ့ဝင်တွေအဖြစ်လက်ခံလိုက်ပါတယ်ဒီနှစ်ဖွဲ့ဟာအာဆီယံဒေသအတွင်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်ဖို့အတွက်လုံလောက်တဲ့အခြေခံစွမ်းဆောင်နိုင်ရည်ရှိတဲ့အတွက်စီပါရဲ့ရည်မှန်းချက်နဲ့ကိုက်ညီတာကြောင့်ရွေးချယ်ခဲ့တာလို့စီပါရဲ့တာဝန်ရှိသူတွေကပြောပါတယ်အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကပြောပြပါမယ်ရှင်
ဟုတ်ကဲ့ပါ Southeast Asia Press Alliance လို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများသတင်းလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့ရဲ့ဒီဇင်ဘာ10ရက်နေ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ညီလာခံကနေပိုင်းရင်းသားသတင်းဌာနအများစုနဲ့စုပွက်ထားတဲ့ BNI ခေါ်နိုင်ငံတကာမြန်မာသတင်းအဖွဲ့နဲ့ MGN ခေါ်မြန်မာ Channel Lit Network အဖွဲ့တစ်ဖွဲ့ကိုဆက်ဆက်ဖွဲ့ဝင်တိဖြစ်လက်ခံလိုက်ပြီလို့ကိုယ်တိုင်စီဝေးတက်ရောက်ခဲ့တဲ့ BNI ရဲ့ဗိုလ်ဖွဲ့ဝင်တူဖြစ်သူနာကဆမွန်က VOA ကိုခုလိုပြောပါတယ်
ဒီကြေကျတို့ရဲ့သုံးနှစ်တခါကျင်းပတဲ့ဒီသရွေညီလာခံမှာကျွန်တော်တို့ကို associate member ပေါ့နော်ဆက်ဆက်ဖွဲ့ဝင်လို့တို့ပြီးမှပြုတယ်တခြားဖွဲ့တွေကမြန်မာ journalist network MGN ကိုမြင့်တူဦးစီးတဲ့ဖွဲ့တစ်ဖွဲ့ရဲ့ associate member အနေနဲ့တို့လက်ခံထားပါတယ်ဆက်ဆက်ဖွဲ့ဝင်နေတဲ့ပြီးမှပြုပြီးတဲ့နောက်ပိုင်းမှာနောက်တစ်နှစ်ကြာတဲ့ခါမှာတင်းပြည့်ဖွဲ့ဝင်ဖြစ်သရိုဘက်ကပြီးမှပြုမှာဖြစ်ပါတယ်
ဒီဇင်ဘာလ9ရက်နေ့နဲ့10ရက်နေ့ကထိုင်းနိုင်ငံကန်ချနာပူရီမြို့မှာကျင်းပခဲ့တဲ့စီဗာညီလာခံကနေ BNI နဲ့မြန်မာ Channel Network အဖွဲ့နှစ်ဖွဲ့အပြင်ကမ္ဘောဒီးယားနိုင်ငံကသတင်းဖွဲ့ကိုလည်းဆက်ဆက်ဖွဲ့ဝင်တဲ့အဖြစ်လက်ခံဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။စီဗာအနေနဲ့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဖွဲ့နဲ့ MGN ခေါ်မြန်မာ Channel Network အဖွဲ့နှစ်ဖွဲ့ကိုအဖွဲ့ဝင်တဲ့အဖြစ်လက်ခံခဲ့တဲ့အပေါ်မှာစီဗာဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူ Mr. Eko Mayati ကနေ VOA ကိုခုလိုပြောပါတယ်
I see that the two representative organizations from Burma who are BNI, the Burma News Agent International, and also the Myanmar journalist.
ကျွန်တော်မြင်တာကတော့မြန်မာနိုင်ငံကစာနယ်ဇင်းအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ BNI နဲ့ MGN အဖွဲ့ကိုအဖွဲ့ဝင်ဖြစ်လက်ခံတာဒီနှစ်ဖွဲ့ဟာအာဆီယံဒေသအတွင်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ဖို့လုံလောက်တဲ့အခြေခံတည်ဆောက်မှုနဲ့စွမ်းဆောင်နိုင်ရည်ရှိကြတယ်ကျွန်တော်တို့စီပါရဲ့ရည်မှန်းချက်နဲ့ကန့်ညီလို့အခုလိုရွေးချယ်ခဲ့တာဖြစ်ပါတယ်
။စီပါလိုအရှိတောင်အရှမှာအားကောင်းတဲ့သတင်းဖွဲ့ရဲ့အသိဝင်ဖြစ်ရတာဟာမြန်မာနိုင်ငံသတင်းဖွဲ့အတွက်အထောက်အပံ့ဖြစ်စေတယ်လို့မြန်မာ Channel Network ဖွဲ့ရဲ့အသွေးမှုဖွဲ့ဝင်ကိုအောင်သူရကအခုလိုပြောပါတယ
်။စီပါကတော်လေးသူအာဆီယံထဲမှာရှင်တာအားကောင်းတဲ့မီဒီယာဖွဲ့ရှိတော့မီဒီယာလက်လက်ခွင့်တော်တော့မီဒီယာရဲ့တောင်းကျရေးပိုင်းနဲ့အားရမဲ့ပတ်သက်ပြီးတော်လေးဖွဲ့ဝင်လုပ်နိုင်တဲ့အပိုင်းရှိတယ်ဒီလိုမျိုးဖွဲ့ရဲမှာမှန်မှဖြစ်လာတာအရောသူတို့ဖွဲ့စည်းအတွက်လည်းပိုပြီးအားကောင်းတယ်လို့ကျွန်တော်တို့အဖွဲ့ဝင်တွေအနေနဲ့လည်းအများကြီးခွင့်ရလို့ရှိပါတယ်အထူးသဖြင့်ဒီပြည်နယ်နေတော့ကျွန်တော်တို့အခွင့်အရေးနဲ့ပတ်သက်ပြီးတောင်းဆိုလာတဲ့အခါဆိုရင်တော့ကျွန်တော်လည်းအထောက်အပံ့ဖြစ်မယ်လို့ထင်တာပါ
အခုလိုမြန်မာနိုင်ငံကသတင်းဖွဲ့တစ်ခုကနေစီပါခေါ်အရှေ့တောင်အာရှနိုင်ငံများရဲ့သတင်းလုံငန်းများဆိုင်ရာမဟာမိတ်အဖွဲ့အဖွဲ့ဝင်ဖြစ်ခြင်းအဖြစ်သတင်းမီဒီယာဆိုင်ရာအခွင့်အရေးတွေအကောင်းလာတယ်လို့သတင်းသမားတွေရဲ့လုံခြုံရေးအတွက်အထောက်အပံ့ဖြစ်စေတယ်လို့ BNN ရဲ့ဗုဒ္ဓဖွဲ့ဝင်သူဖြစ်သူနာကဆမွန်ကအခုလိုပြောပါတယ်
တဲ့ရင်တော့များကိုကာကွယ်ပေးတဲ့ဒီဖွဲ့စည်းများနဲ့ဖွဲ့စည်းထားတယ်ဖြစ်တဲ့အတွက်သူတို့ဘက်ကကျွန်တော်တို့အကူအညီတွေအများကြီးရနိုင်တာကဒီရင်တဲ့ရင်ဒီတွေးမြင့်တင်ရေးကိစ္စမျိုးမှာပဲဖြစ်ဖြစ်ဒီမိုကရေစီနဲ့တဲ့ရင်လွတ်လပ်ရေးအတွက်ဒီလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာပဲဖြစ်ဖြစ်အဲဒီနေရာမှာကျွန်တော်တို့အကူအညီတွေရနိုင်ပါတယ်ဒီကျွန်တော်တို့ရှိတော်အောင်ရှာနိုင်ငံမှာဆိုရင်ဒီလိုမျိုးတဲ့ရင်တော့ဒီခြေနေမျိုးမျိုးတော့နော်တပ်ဖြတ်ခံရတာရှိတယ်ကျင်းချခံရတာတွေရှိပါတယ်အဲဒီတော့ဒီစီပါဖွဲ့လည်းဒီကိစ္စကိုသူတစ်ပြက်တာွယ်တဲ့အပိုင်းမှာသူကလုပ်ပြနေတယ်ဆိုတဲ့အတွက်ကျွန်တော်တို့ရေရှည်ဒီနောက်များရဲ့ရပ်တည်ရင်းနဲ့တရင်ရယူဝေးစတဲ့ကိစ္စတွေမှာပို့ပြီးတော့အခောက်ပါတွေရမယ်လို့ကျွန်တော်ယူဆပါတယ
်ဒီနှစ်စီပါဖွဲ့ရဲ့ပုံမှန်စည်းဝေးမှာတော့အရှေ့တီမောနိုင်ငံအင်ဒိုနီးရှားဖိလစ်ပင်မလေးရှားထိုင်းကမ္ဘောဒီးယားမြန်မာနိုင်ငံကသတင်းဖွဲ့တွေတက်ရောက်ခဲ့ကြပြီးတော့လာအိုနဲ့ဗီယက်နမ်နိုင်ငံသတင်းဖွဲ့စည်းတွေကတော့တက်ရောက်နိုင်ခြင်းမရှိပါဘူးစီပါဖွဲ့ဟာအရှေ့တောင်အာရှနိုင်ငံတွေကကိုယ်နိုင်ငံကသတင်းဖွဲ့တွေနဲ့စုဖွဲ့ထားတာဖြစ်ပြီးစင်ကာပူနဲ့ဘရူနိုင်းသတင်းဖွဲ့တွေကတော့ပါဝင်နိုင်ခြင်းမရှိသေးပါဘူးစီပါဖွဲ့ဟာ1998ခုနှစ်ဖိလစ်ပိုင်နိုင်ငံမှာစတင်ဖွဲ့စည်းထားပြီးအမေရိကန်ပြည်ထောင်စုဂျာနယ်လစ်အခွင့်အရေးကာကွယ်ရေးကော်မတီကနေအထောက်ပံ့ပေးထားသလိုဌာနချုပ်ကတော့ဖိလစ်ပိုင်နိုင်ငံနဲ့ထိုင်းနိုင်ငံမှာအခြေပြုထားပါတယ်ခင်ဗျာ
ပရာရှိမခင်ဗျာတိုင်းပြည်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်၄ပွင့်ဆိုင်တွေ့ပြီးဆွေးနွေးသင့်တယ်၆ပွင့်ဆိုင်တွေ့သင့်တယ်၁၂ပွင့်ဆိုင်တွေ့သင့်တယ်ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေပါတယ်။တိုင်းပြည်ရဲ့ပြဿနာရင်းဆိုင်ရင်ဘယ်ရွေးဘယ်မျှကိုစားပြုတက်ရောက်ရမယ်ဆိုတဲ့ကိစ္စဟာဘလောက်အရေးကြီးပါသလဲ။ဒီကိစ္စတွေကိုရေးကြီးခွင့်ရလုပ်ပြီးငင်းခုန်နေရတဲ့ကိစ္စအပေါ်သွားရရှိနေဘယ်လိုသဘောရကြပါသလဲ။အခုလာမယ့်စနေညတိုင်းရိုက်လေထန်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသွားရရှိမှာခင်ဗျာ။ပါဝင်ဆွေးနွေးလို့ရသွားတာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323992554 fax number 2323992552ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
ဖြူရဲ့တာကြနဲ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါစေရှင်ကမ္ဘာမွတ်စလင်လူဦးရေအများဆုံးတိုင်းပြည်အင်ဒိုနီးရှားမှာ Dutch တရားမမှုဥပဒေနဲ့အင်ဒိုနီးရှားအစိုးရရဲ့ဥပဒေပြုမှုအပေါ်မှာအခြေခံတဲ့တရားရေးစနစ်ရှိပါတယ်ဒါပေမဲ့လည်း2000ခုနှစ်မှာတော့ခွဲထွက်ရေးသမားတွေနဲ့ညှိနှိုင်းပြီးစူမထရာကျွန်းရဲ့မြောက်ပိုင်းအခြေနယ်မှာအစ္စလာမ်ရှရီယာဥပဒေကိုအသုံးပြုခွင့်ပေးခဲ့ပါတယ်ဘန်ဒါအခြေမှာငင်းချမ်းရေးစာချုပ်ချုပ်ပြီးတဲ့အချိန်ဒေတာရင်းမှာဆူနာမီကြောင့်အကြီးကျယ်ပျက်စီးခဲ့ရပြီးနောက်ပိုင်းမှာဘာသာရေးအရာတရားစီရင်မှုကျင့်သုံးလာတာကပိုပြီးတော့တင်းကျပ်လာတယ်ဆိုတဲ့အကြောင်းကိုတော့ VOA သတင်းတောက် Steve Harman အင်ဒိုနီးရှားနိုင်ငံဘန်ဒါအခြေကနေသတင်းပေးပို့ထားပါတယ်မတ်တင်ကီထိုက်ကပြောပြပေးမှာပါရှင်
တို့ရရှိနေကပြစ်မှုဆိုင်ရာတရားစီရင်မှုတစ်ခုအတွင်းမှာကြိမ်လုံးကိုယူလာခဲ့ပါတယ်။ကော်ဖီဆိုင်မှာပိုကာထောင်းလို့ဆိုပြီးတော့လူတဦးနဲ့သူ့ရဲ့မိသားစုဝင်၅ဦးတို့ကိုလူတွေကြားမှာ၅ချက်ကနေ၈ချက်အထိရိုက်နှက်အပြစ်ပေးပါတယ်။ဒီလိုရိုက်နှက်အပြစ်ပေးတာတွေကလက်တလောကာလအတွင်းအာချေးနယ်မှာတည်တည်တာတာကိုတိုးလာပါတယ်။လောင်းကစားလုပ်တာတစ်ခုတည်းအတွက်တင်မဟုတ်ပါဘူး။အရက်တောက်တာတရားမဝင်ဘူးလို့သတ်မှတ်တဲ့ချီရေးချီရာကိစ္စတွေကိုလည်းအပြစ်ပေးပါဗျ။ချိုးဖောက်သူတွေအနေနဲ့ကျိန်တန်ခံမလားထောင်းချခံမလားဒဏ်ကြေးအဖြစ်ရွှေပေးမလားဆိုတာတွေကိုရွေးချယ်ပြီးတော့ပြစ်ဒဏ်ချခံရပါတယ်။ကိုချက်အဝတ်အစားတွေဝတ်တာ၊သပင်းကိုတပတ်နဲ့အုပ်သိမ်းမထားတာတို့လိုလော်လီတဲ့အဝတ်အစားတွေဝတ်တယ်ဆိုပြီးအမျိုးသမီးတွေကိုပြစ်မှတ်ထားတင်းကျပ်တဲ့အစ္စလမ်ရှရီယာဥပဒေဆိုင်ရာရဲတွေလည်းရှိပါတယ်။ခြေထောက်ဖော်တဲ့အမျိုးသားတွေရောအမျိုးသမီးတွေရောအဖမ်းခံရနိုင်ပါတယ်။အာယူနန်ရှေးရိုလိုဒေသဆိုင်ရာအခွင့်အရေးလှုပ်ရှားသူတွေကတော့ရှာရီယာဥပဒေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် Aparat yang menjalankan apa kebijakan syariat itu yang salah
ဥပဒေထိန်းသိမ်းရေးအရာရှိတွေကရှာရီယာဥပဒေကိုတလွဲကောက်ယူအသုံးချနေတာပါအဆုံးမတော့အမျိုးသမီးတွေကိုအဓိကပြစ်မှတ်ထားလှုပ်ဆောင်လာပါတယ်လို့အာယူနေရှန်းကပြောခဲ့တာပါလက်တလုံးမှာလည်းလင်ကိစ္စဖောက်ပြန်သူတွေနဲ့လိန်ဒူဆက်ဆံသူတွေအပါအဝင်ပြစ်ဒဏ်ထိုက်တဲ့ပြစ်မှုတွေကိုအာချေအုပ်ချုပ်ရေးအဖွဲ့ကတိုးမြှင့်ပြီးတော့အတီးပြုတ်ထားပါတယ် ဒါအပြင်အာချီဥပဒေပြုအမှတ်တွေကအာချီဒေတာတွင်ကနိုင်ငံခြားသားတွေအပါအဝင်မွတ်စလင်မဟုတ်တဲ့ဒေတာကန် 9,000 တို့ကိုလည်းရှာရီယာဥပဒေကျင့်သုံးဖို့အတွက်မဲခွဲဆုံးဖြတ်ထားပါတယ်ဒီဥပဒေချမ်းကိုခရိုင်အုပ်ချုပ်ရေးမှူးကလက်မှတ်ထိုးအတည်ပြုလိုက်မဲ့အရေးပေါ်မှာလဲစိုးရိမ်မှုတွေရှိလာပါတယ်ဒီဥပဒေသာအတည်ဖြစ်ခဲ့ရင်တော့ဥပမာအားဖြင့်ကက်သလစ်ခရိယန်တွေခရစ်တော်ရဲ့နောက်ဆုံးညစာအထင်အမှတ်ကွန်မြူနီယံလောက်တာမှာဝိုင်းအရက်ကိုစတိတောက်တဲ့အလေးအထားကိုရှေ့လျှောက်လုပ်နိုင်တော့မှာမဟုတ်ပါဘူးပြည်내အစ္စလာမ်တက္ကသိုလ်ကပေါင်ပေါက်ခါယူစနီဆာဗီကတော့အခုလိုပြောပါတယ
် I think they have the right to celebrate communion whatever they want.But of course in their own you know
သူတို့မှာ communion ကျင်းပခွင့်ရှိတယ်လို့သူတို့ကြိုက်တာကိုလည်းသူတို့လုပ်ခွင့်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့သူတို့စိတ်ထဲမှာစွဲမြဲထားရမှာကဖခင်เจ้าမှာအိမ်မှာလောက်တာပြဿနာမဟုတ်ပါဘူးဒါပေမဲ့လမ်းပေါ်မှာတော့လုံးလို့မရဘူးပေါ့ဒီလိုလုပ်ရင်ရန်စတာဖြစ်ပါလိမ့်မယ
်ချင်းချောက်မှုတွေတိုးလာတယ်လို့ခန်းစားနေကြရတာကအချင်းတွေကခရစ်ယာန်တွေတင်မဟုတ်ပါဘူး Islamic တက္ကသိုလ်ရဲ့ပါမောက်ခUsni Sabika akulo set piro pyo ware
different groups different faction different schools and so on there are there but of course we don't want to have a kind of
mudunyi de ousu re gain kana kwe pya mu re ne mudunyi de chaung re sa taphi shi ni ja ba de da ba mai le jano ro a ni ne paripakha re ko mi shi jin ma u la shi au chou yei mu ha dilo tin ma mu myo re ko na le ti shi tha de lo thin ma de
akulo ba da yi san ya upare de ko to piro tin jet jin tong la ra re chaung sit twi jaw re ko yauk la aw swae sa mu phit se pi အတိတ်ကာလဒုံကလိုအစ္စလာမ်ရဲ့သဘုံထားမှုတွေစီဥတီသွားမဲ့အရေးအပေါ်မှာလဲစိုးရိမ်ချက်တွေရှိနေပါတယ်။ဒါအပြင်ကမ်းလှေရှင်နံတဲ့သဘာဝဓာတ်ငွေတက်တူတွင်လုပ်ငန်း၊ကော်ဖီနဲ့ရာဘာတို့လိုအရင်းမြစ်တွေကျွယ်ဝတဲ့အာချီဒေသအတွေ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းအတားအဆီးတွေဖြစ်စေနိုင်ပါတယ်ရှင်
။ချိတ်မတင်ကြီးထိုက်ပြပြသွားတာပါခရစ်စမတ်ရာသီရောက်တိုင်း VOA တိချစ်ပရိသတ်အတွက်တေးသချင်းလေးတွေကိုအချိန်ရသလိုထုတ်လွှင့်ပေးနေတာမို့ဒီနေ့ညအတွက်ခရစ်စမတ်တေးသချင်းလက်ဆောင်ကတော့ဒီဇင်ဘာညတညဖြစ်ပါလေရှင်
to set pe phalo ma ya ra ne landin thwet shao mi ne de sa ma na ta nya nen ja dai nya a pyin ma e se ta lo yin ne ma pu long ni se a ye long chu sa ai le ai lo ma ya ra ne landin thwet shao miZemanya danya ta ne re la lo Apin ma e jan da lo yin ne ma pu long ni se Che so e ye ko na jan ni Che soSatche po mong ne son the yora ne ko lan ko se xiao chang me December nya danya ta ne re la lo a mien ma e jan da lo lo mya ma han song ni seSatche po mong ne son the yora ne ko lan ko se xiao chang me December nya danya ta ne re la lo a pyin ma e jan
Phu yoe dot ta shin mya ne de kwa myama pi tu pi da a lung twet pyo sia Christmas ya thi phit par se shin Phu yoe American tan ye taok ja ne nya bae season twe ko na sin ni ja ara phit par le shin
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ12ရက်တောက်ကြနေညပိုင်းအတန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုတဆုံးလဲအမေရိကန်တခွေနဲ့တခုအတူလူကျမ်းမာရေးကိုအန်ဒီရဲ့ပေးမှန်းမသိပဲပေးနေတဲ့အတန်ညှဉ်းနှံမှုဆိုတဲ့ပတ်ဝန်းကျင်ရဲ့စုညံတန်တွေနဲ့ပတ်သက်လို့တော့
တန်ကိုတိုင်းတာလည်း decibel ဆိုတဲ့စနစ်နဲ့တိုင်းတယ်ပါတယ်။တုံးရ decibel ဆိုတာ dBA လို့ခေါ်ပါတယ်။ဘာမှမရှိဘူးပေါ့နော်။ဒီစထရက်ကိုင်းတစ်ခေါက်ဖြတ်သွားမယ်ဆိုတာ85လောက်ရှိသွားပြီ။အဲ့85ထက်ကျော်သွားလို့ရှိရင်ဒီက
တဘာဝပတ်ဝန်းကျင်ဆိုင်ရာ engineer .aa ကျူရဲ့ပြောကြားချက်တွေကိုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေတဲကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်။2014ခုနှစ်ရဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုဟာအရင်နှစ်ကနဲ့စာရင်23ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ UNODC ကုလမှုရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးရုံးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဘိန်းအထွက်ကြတယ်ဆိုပေမဲ့ဒေတာရင်းမှာထုတ်လုပ်မှုအဆင့်မြန်မာနေဆဲဖြစ်လို့မှုရစေဝါပြဿနာတွေအထူးသဖြင့်မြန်မာနိုင်ငံမြောက်ပိုင်းဒေတာတွေမှာခန်းစာကြုံတွေ့နေရကြောင်းကိုလည်းဖော်ပြထားပါတယ်KWAT လို့ခေါ်တဲ့ကချင်အမျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကမြမအစိုးရအနေနဲ့ကချင်ပြည်နယ်ဘက်မှာမူရစေဝါကိုထိန်းချုပ်မှုမရှိတဲ့အတွက်မူရစေဆွဲသူတိုးလာပြီးအမျိုးသမီးတွေအပေါ်ဆိုးကျိုးတက်ရောက်စေတယ်လို့ဆိုပါတယ်။အကြောင်းစုံကတော့ဒီသတင်းပတ်ရဲ့အမျိုးသမီးကန်တာမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me
Lithium is essentially stable in what is commonly called the Golden Triangle, Myanmar and Laos, where the two countries kind of come together and opium is produced. However, it's stabilizing at very high levels. In Myanmar, it's essentially exactly where it was last year.
Myanmar ne loan ngan lu thi san ni de shwe tri kan ne Myanmar bain sai ga tat ni ba de. Tat ne so bi me တော်တော်လေးမြင့်နေအစ်မတက်နေတာပါမြန်မာနိုင်ငံဟာမနစ်ကအတိုင်းပဲဘိန်းဆိုင်ခင်းကဟက်တာ63,000နီးပါးရှိပါတယ်လောမှာစိုက်တာနည်းနည်းတိုးလာပါတယ်အဲ့ဒါကြောင့်နှစ်နိုင်ငံလုံးမှာဘိန်းထွက်ကများနေပါတယ
်အဲ့ဒါကတော့ UNODC ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုထိန်းချုပ်ရေးရုံးရဲ့ရှီတောင်အာရှနဲ့ Pacific Gear တာဝန်ခံ Jeremy Douglas ကရှီတောင်အာရှဘိန်းထုတ်လုပ်မှုကုလသမဂ္ဂရဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်ပြည်ကမ္ဘာပေါ်မှာဘိန်းထွက်များဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုမှုဟာဒီနှစ်အတွက်ဟက်တာ6000လောက်ရှိပြီးမနစ်ကတည်းကစာရင်မကွာလှပြီးမေလို့လေဘိန်းထွက်ကတော့ metric တန်းချိန်680ရှိတဲ့အတွက် 23 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ဆိုရမှာပါအဲ့ဒါကလည်းစိုက်ပြိုမြေရော့သွားလို့မဟုတ်ဘဲရာသီဥတုဆိုးရွားမှုကြောင့်အထွက်ရော့တာနဲ့ဘိန်းဆိုင်ခင်းဖြစ်စီရမှာပုံမူထိရောက်မှုရှိတဲ့အတွက်ဖြစ်တယ်လို့လေ UNODC ကပြောပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်တရုတ်နယ်စပ်နဲ့ဆက်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာဘိန်းဆိုင်ပြိုမှုအများဆုံးဖြစ်ပြီးစိုက်ပြိုသူလယ်သမားတွေဟာတကယ်တော့ဝင်ငွေသိမ့်မရကြဘူးလို့လေ Mr. Douglas ကပြောပါတယ
် The cultivation is undertaken by very poor farmers. These are people that make literally
ဘိန်းဆိုင်ပြိုတာကတော့သိက္ကူဆင်းရဲတဲ့လယ်သမားတွေပါအဲ့ဒီလယ်သမားတွေဟာတစ်နှစ်လုံးမှဝင်ငွေဟာမယုံမရှိလေနဲ့ဒေါ်လာရာခိုင်နှုန်းလောက်ပဲရတာပါသူတို့တွေဟာဧကအနည်းငယ်ရှိတဲ့မြေွက်တွေမှာစိုက်ပျိုးကြရတာပါအဲ့ဒီကရတဲ့ဝင်ဝင်နဲ့သူတို့ရဲ့မိသားစုစားဝတ်နေရေးအတွက်သုံးရပါလေတကယ်တော့ဂျားပွဲစားတွေကနေလေသမားတွေထံကဘိန်းကိုဝယ်ပြီးတော့တဆင့်ဘိန်းပြီလုတ်တဲ့စီကိုရောင်းတာပါသူတို့ပဲရကြတာပါအဲ့ဒီဘိန်းဆိုင်တဲ့လေသမားတွေနေတဲ့နေရာကတိတ်ကိုခေါင်ပြီးတော့ တမန်လေသမားတွေထက်တောင်သူတို့ဟာဆင်းရဲကြပါတယ်။ဘိန်းဆွဲသူတွေများပြီးတော့ဆေးထုတ်အပ်တွေတုံ့ရတဲ့အတွက်လည်းကျန်းမာရေးထိခိုက်မှုတွေရှိကြပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းဘိန်းဆိုင်ပြိုးတဲ့နေရာတွေမှာကချင်ဒေသလည်းပါဝင်တာဖြစ်ပါတယ်။ထိုင်းချေဆိုင် KWAT ခေါ်ကချင်အမျိုးသမီးအစည်းအရုံးကအတန်တိတ်ထိုးစစ်ဆိုတဲ့ခေါင်းကြီးနဲ့မြန်မာစစ်တပ်ရဲ့နှီးပြူဟာတွေကြောင့်ကချင်ဒေသတွေမှာမှုရေးစေဘာပြဿနာကြီးဟာစိုးရင်ရလောက်အောင်ကြီးထွားနေပြီဆိုတဲ့အစည်းအခမ်းအစာကိုအောက်တိုဘာလ၈ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအခမ်းအစာထဲမှာကချင်ပြည်နယ်မှာအထူးသဖြင့်ဖားကန့်ရှိကြောက်စင်းတွင်းမှာလုကင်နေသူ90ရာခိုင်နှုန်းဟာမှုရေးဆေးဆွဲနေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဘိန်းဆွဲသူတွေထဲမှာအထက်တန်းကျောင်းသားအရွယ်တွေလည်းပါဝင်ပြီးဒီဘိန်းဆွဲမှုပြဿနာဟာဒေသတွင်းရှိကချင်အမျိုးသမီးတွေရဲ့ဘဝကိုပိုပြီးထိခိုက်စေတယ်လို့လည်းထောက်ပြထားပါတယ်။ဒီအစည်းအခမ်းအစာပြုစုသူဖြစ်တဲ့ KWAT အစည်းအရုံးရဲ့တာဝန်ခံတဦးဖြစ်သူမွန်းနေလီကိုဘိန်းဆွဲမှုကြောင့်အမျိုးသမီးတွေပေါ်ဘယ်လိုထိခိုက်တယ်ဆိုတာကိုမေးကြည့်ခဲ့ပါတယ
်။အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာကျွေးရတယ်။ဒီမှာကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ငွေရှာဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်။ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့နီလန်းတွေထွက်လာတယ်ပေါ့နော်ဒီလိုရှိရင်တချို့ဒီဆေးတုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတိုင်းတွေကိုခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာထပ်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်မျိုးသမီးတွေအဲ့လိုမျိုးရုန်းကန်ပြီးတော့သူတို့ရဲ့ဘယ်လိုပြောမလဲနိုင်တလို့မိုးရဆေးဝါးတွေကိုသူတို့ရောင်းချတာတွေရှိတယ်ဒါပေမဲ့ဥပဒေကတော့မလွတ်ကင်းဘူးပေါ့နော်ဒါပေမဲ့ဒီမိုးရဆေးဝါးအကြီးကြီးမားမားရောင်းချတဲ့တကယ်ကုန်တည်ကြီးတွေကိုစတော့ဘယ်လိုပြောမလဲဖန်ဆီးတာတွေမရှိဘူးပေါ့နော်ကျွန်တော်တို့သိရှိချက်အရပေါ့
ဒီမိုးရဆေးပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆောစောကလူမျိုးမိသားစုတွေမှာပြဿနာတွေအခက်အခဲတွေရှိတဲ့အပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းအကျပ်တဲတွေရှိလာတဲ့အခါကျတော့ဒီလူကုန်ကူးမှုတို့အဲ့ဒါဒီရဲ့အန်တီရောအချစ်ဒီဘလူးရှိပါလေရှင်ကချင်ပြည်နယ်မှာ
ဟုတ်ကဲ့ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါတော့တရုတ်နေနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လပ်မှုဖြစ်လာတယ်ဘာလို့ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမိစ္ဆာတုံးဆွဲတယ်တုံးဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတဲ့နှိမ့်ဆက်တဲ့အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလုပ်ရှာဖို့အတွက်သူချောက်ထားလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီအမျိုးတမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီဘယ်လိုပြောဒီမိုးရဆွာတော့တုံးချင်းအဖြစ်များတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အာဒီခြားနိုင်ငံကဒီများတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်ကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီးဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့တမီးတွေကိုလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့ပစံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားကတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနိုင်ငံမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမိရဆေးဝါးစေတနာလေးကြောင့်တချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မိရဆေးဝါးတောက်တုံးတဲ့အဖေတွေနေဆက်တယ်ရိုက်နေတယ်ပြီးလို့ရှင်အိမ်မမနေချင်တဲ့အခါကျတော့ထပ်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးပုံမှန်ဒီကိုယ်တုံးတော့ပေါ်ပြီးဖြစ်နေပါတ
ယ်နေလီတို့ရဲ့ဒီကချင်းမြို့သမီးများအစည်းအဝေးကနေပြတော့မှာပေါ့နော်ဒီကချင်းပြည်နယ်မှာအမျိုးသမီးတွေအထူးသဖြင့်အိမ်တော်ရှိအမျိုးသမီးတွေပေါ့နော်ကြုံတွေ့နေရတဲ့ဒုက္ခအခက်အခဲကိုခုလိုအစည်းအခမ်းအစာနဲ့နိုင်ငံတကာကိုတင်ပြထားတယ်ဆိုတဲ့အခါကျတော့ဒီအစည်းအခမ်းအစာကနေဘယ်လိုမျိုးရလာထွက်ပေါ်ပုံမျှော်လင့်ပါလဲရှင်
ဟုတ်ကဲ့ကျမတို့ဒီအစီရင်ခံစာထုတ်ဖို့အတွက်ကျမတို့ကြိုးစားတဲ့နှစ်ပေါင်းများစွာရှိပေါ့နော်ဘာဖြစ်လို့ဆိုတော့ကျမတို့ဒေတာမှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကြီးမားဆုံးပြဿနာကမူရဆေးဝါးပြဿနာဖြစ်လာတယ်။ဆိုတော့ဒီကိစ္စတွေကိုထုတ်ဖော်ဖို့အတွက်ကျမတို့အစီရင်ခံစာထုတ်ရခြင်းရည်ရွယ်ချက်နဲ့ကျမတို့မျှော်လင့်တဲ့ဟာပေါ့နော်ဒီမြန်မာနိုင်ငံမှာဒီကေပဲတိုက်တိုက်ဝဲဝဲအစိုးရအပါအဝင်ပေါ့နော်ဒ
ဒီမူရဲ့ဆေးဝါးကိုတိုက်ဖြတ်ဖို့အတွက်မူရဲ့ဆေးဝါးရဲ့ကျေးကျုံဖြစ်နေတဲ့လူငယ်တွေကိုကယ်နိုင်ဖို့အတွက်ပေါ့နော်ပြီးလို့ရှိရင်တစ်ဖက်မှာလည်းဒီမြင်နေရတဲ့ဒီကချင်အမျိုးသားကချင်လူထုတွေကိုလူမျိုးသုံးအောင်လုပ်ငယ်ဆိုတဲ့ကိစ္စတွေကိုပပျောက်သွားဖို့အတွက်ပေါ့နော်အဲ့လိုမျိုးမိဘတွေဟာမဟုတ်ဘဲနဲ့ဒီဟာတွေကိုလုံးဝမရှိအောင်ပေါ့နော်ကိုယ်ကမှနိုင်ငံမှာဒါတွေကိုတိုက်တိုက်ဝင်ဝင်နဲ့ဝင်ဝင်ပြီးတော့ပြောမယ်မူရဲ့ဆေးဝါးတိုက်ဖြတ်ဖို့အတွက်ဖြစ်လာဖို့အတွက်ကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာရဲ့ငွေရေးဆေးဝါးနဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ UNODC ပေါ့နော်အနေနဲ့ဆိုလို့ရှိရင်လည်းတကယ်ပို့ပြီးတော့တိကျမှန်ကန်တဲ့ဆေးဝါး society လို့ခေါ်တဲ့ဒီလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပေါ့နော်ပို့ပြီးတော့လုံဆောင်ဖို့အတွက်ဒါတွေကိုကျွန်တော်တို့မျှော်လင့်နေပြီးလို့ရှိရင်နိုင်ငံတကာကလည်းမြန်မာနိုင်ငံမှာငွေရေးဆေးဝါးအကြီးအကျယ်ဖြစ်နေတဲ့ပို့ပြီးတော့ငွေရေးဆေးဝါးကြောင့်ဒုက္ခအကြီးအကျယ်ရောက်နေတဲ့ကြေတနာအကြီးအကျယ်ဖြစ်နေဆိုတဲ့ဟာကိုဒီနိုင်ငံတကာကလည်းဒီအစိုးရတွေကိုတစုံတရာဖိအားပေးပြီးတော့ဒါတွေကိုလက်တွေ့ကြကြပေါ့နော်ဝယ်ဝန်းပြီးတော့တားဆီးချက်သိမ်းဖို့တော့ပေါ့နော်ကျွန်တော်တို့မျှော်လင့်တာရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့နောက်တစ်ခုမျှော်လင့်တာကကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးပြဿနာအကြောင်းပေါ့နော်ဒီတွင်းစစ်ဖြစ်တာကမြေပေါင်းများစွာကြာနေပြီဆိုတဲ့အခါကျတော့ဒီတိုင်းရင်းသားအရေးတွေကိုအထူးသဖြင့်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတစ်ခုဖြစ်လာဖို့တော့ပေါ့နော်အခုပြောနေတဲ့ nationwide ceasefire တနင်္ဂနွေလုံးပြစ်ခရစ်စီဆိုတဲ့ကိစ္စတွေပေါ့နော်အဲ့ဒီဘာမှတဆင့်တကယ်မြန်မာနိုင်ငံကတကယ်ငင်းချမ်းတဲ့နိုင်ငံကြီးဖြစ်လာဖို့တော့ပေါ့နော်ကျွန်တော်တို့မျှော်လင့်လာရရှိပါတယ် You can bend but never break me cause it only serves to make me more determined အမျိုးသမီးခန္ဓာကနေတုဒ္ဒဆုံးလင်းအမေရိကန်တခွင်ကိုလည်းကြည်ကြရအောင်ပါ1860ခုနှစ်အမေရိကန်ပြည်တွင်းစစ်ရဲ့ပဲ့တင်တန်းတွေဟာအခုချိန်ထိအမေရိကန်ပြည်ထောင်စုမှာရိုက်ခတ်နေဆဲဖြစ်ပါတယ်။အဲ့ဒီစစ်ပွဲတွေအတွင်းပါဝင်တိုက်ခတ်သူတွေရဲ့မျိုးဆက်သစ်တွေဟာနိုင်ငံနှစ်ပိုင်းကွဲလူနီးပါးဖြစ်ခဲ့ရတဲ့စစ်ပွဲတွေအကြောင်းကိုနှစ်စဉ်နှစ်တိုင်းအထိမ့်မှအခမ်းအနားပွဲတွေဆင်နွှဲရင်းပြန်ပြောင်းပြောပြလေးရှိကြပါတယ်။ဒီအခမ်းအနားကျင်းပဆင်နွှဲခဲ့တဲ့ Gettysburg မြို့အကြောင်းကိုတော့အခုတစ်ပတ်တုတ္တဆုံးလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကမနန္ဒာချန်နယ်တူတင်ဆက်ပေးထားပါတယ်ရှင်။
ပန်ဆယ်ဗီးနီးယားပြည်နယ်ကဂေဂျီစ်ဘတ်ဆိုတဲ့မြို့လေးဟာအမေရိကန်တွေရဲ့သမိုင်းဝင်မြို့လေးဖြစ်ပါတယ်ဝါရှင်တန်ဒီစီကနေဆိုရင်လဲတနာယီခွဲသာသာလောက်ကားမောင်းသွားရင်ရောက်ပါတယ်မြို့သေးငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်ဒီစစ်ပွဲအကြောင်းကိုစပြောပေးပါလားမန္နန္ဒချန်ရေ
ကောင်းပါပြီရှင်လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်လီကဗာဂျီးနီးယားချန်ဆလာဗေးစ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂက်တစ်စ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့တယ်လေစစ်တပ်ကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့တာပေါ့
ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဖက်ချမ်းကမြို့တွေကိုဝန်းရံမယ်နောက်မြောက်ပိုင်းကစစ်လူလာနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်ပြီးမှမြောက်ပိုင်းနေမိအတွင်းအဓိကစစ်ပွဲကြီးတခုကိုအနိုင်ရအောင်တိုက်မယ်အဲ့ဒီနောက်မှာတော့ငင်းချင်းရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
တစ်ဖက်မှာလည်းသမရအစ္စရာဟန်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျိုးဆပ်ဟူကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစဉ်သင့်အနေအထားပြင်ထားပါတယ်ဒါပေမဲ့လည်းဂက်တစ်စ်ဘတ်စစ်ပွဲကြီးမစတင်ခင်၃ရက်လိုမှာဗိုလ်ချုပ်ဂျော့ချ်ဂေါ်ဒန်မီကိုတက်တွေကိုကဲဖို့အစားထိုးခတ်အပ်ပြီးတော့ဝါရှင်တန်ဒီစီကိုဗိုလ်ချုပ်ကြီးရောဘတ်လီရဲ့တောင်ပိုင်းတက်တွေမလာနိုင်အောင်ဂျားမာဝင်ရောက်နေရာယူခိုင်းထားပါတယ်။ဒီအနေထားကိုသိပြီးတဲ့နောက်ဗိုလ်ချုပ်ကြီးရောဘတ်လီဟာဂက်တစ်စ်ဘတ်ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ချထားလိုက်ပါတယ်
။1863ခုနှစ်ဇူလိုင်လ1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတက်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြရမှာအဆုံးမတော့တောင်ပိုင်းတက်တွေစုခွာခဲ့ရပါတယ်။
ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယေတိုင်ငနန်းနာထီကတ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာတဲ့အချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်မလို့ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားထီပြန်လည်ဆုတ်ခွာစေခဲ့ပါတယ်ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား 5,100 လောက်တေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ်
ဒီတိုက်ပွဲတွေအပြီးလေးလအကြာမှာသမရအစ္စရာဟန်လင်ကွန်က Gettysburg တိုက်ပွဲအတွင်းကြဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်းတရက်ပြောကြားခဲ့ပါတယ်မန္တန်တားကြီးသူ့ရဲ့မင်ကွန်းထဲမှာသမရလင်ကွန်ကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့တဲ့သူတွေကိုတေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစံကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ်ဗျာ
ဒီတိုက်ပွဲဟာညှို့ညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့တဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်။ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ချအငင်းပွားရာကနေပြည်ရင်းစစ်ဖြစ်လာခဲ့ရတာပါ။ဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်내နဲ့ဖက်ဒရယ်အကြားအာဏာခွဲဝေသုံးစွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာရှင့်။
အခုလိုတိုက်ပွဲတွေဖြစ်ပြီးအနှစ်150ကျော်လောက်အကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြားပြန်လည်ရောက်ရှိလာပါတယ်။ဒါပေမဲ့ဒီစစ်သားတွေဟာ American တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ပဲဒီစစ်ပွဲအထိမ်းအမှတ်အခမ်းအနားကိုငြိမ်ငြိမ်ချမ်းချမ်းဆင်နွှဲနေကြတာပါဗျာ
။1863ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကျော်ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုတုန်းကအတိုင်းစစ်သားဝတ်စုံတွေဝအရက်သားတွေကလည်းဟိုတုန်းကအတိုင်းဝတ်ကြပြီးတော့အထိမ်းအမှတ်ကျင်းပကြတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းတွေဆိုပြီးတင်စားခေါ်ဝေါ်ကြပါတယ် Gettysburg အထိမ်းအမှတ်ခန်းနာကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီး Robert Lee နဲ့ Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝတ်ဆင်ကြတဲ့သူတွေလည်းရှိပါတယ်
ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတက်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားပုံစံတွေအတိုင်းလဲဝှစ်ဆင်ကြပါတယ် Gettysburg စစ်ပွဲအကြောင်းပြောရင်တော့တစ်ဆက်သေးပါလာရာကသမရအစ္စရာဟန်လင်ကွန်ပ
ါ This nation under God shall have a new birth of freedom and the government of the people by the people for the people
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့ American ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းရဲ့ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝတ်ဆင်ထားသူကပြောသွားတာပါဒါနဲ့တစ်ဆက်တည်းမှာ Gettysburg မင်ကွန်းနဲ့ပတ်သက်ပြီး Sandy Wilber ရေးထားတဲ့သတင်းကိုဖွင့်ပြပါရစေ
Dedicated to the proposition that all men are created equal. These were Lincoln's famous words, and his Gettysburg address. So many lay to rest on the battlefields of civil war. It was 18.
ဆက်ဆင်ရကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးတွေးထွက်တမ်းယူဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gatty ကဆိုပါတယ်
။ I think by now it would have been back as one nation.We would have reunited to fight.
အခုဆိုရင်လည်းနိုင်ငံတကာနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ Jim ကပြောသွားတာပါ။ American အတွက်တော့အခုလိုဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူး။ဒါဟာ American ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါ။အခုခါမှာတော့ Pennsylvania ပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်ခန်းနာတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်တည်းမှာပဲဟိုတုန်းကတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုတုန်းကအတိုင်းဝဆဆင်ရင်ပြီးတကယ်စစ်မြေပြင်မှာလို့ပြစ်ခတ်တရုတ်ဆောင်ပြတာတွေကိုစိတ်ဝင်စားသူတွေကြည့်လို့ရအောင်လို့သက်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝန်ထမ်းကူညီသူတွေအတူပူးပေါင်းပြီးတော့တမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
။ Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nbs.gov မှာအချက်အလက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။ Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့လှည့်လည်ကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလဲပတ်နိုင်ပါတယ်။
တနေရာပြီးတနေရာတဦးချင်းလိုက်လံကြည့်ရှုနိုင်တယ်လို့ဂက်တစ်စ်ဘတ်အမျိုးသားဥယျာဉ်ကရှင်းပြသူပါဝင်တဲ့အဖွဲ့တွေနဲ့လည်းလိုက်လံကြည့်ရှုလို့ရပါတယ်တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်ရှည်ရှိတဲ့လမ်းမှာစပိန်လက်စီးနိုင်တယ်လို့9,800ဧကအကျယ်ရှိတဲ့ကွင်းမြင်ထဲမှာမြင်းစီးပြီးလေ့လာလို့လည်းရပါတယ်ရှင
်။သုတဆောင်လင်အမေရိကန်တခွင်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်တော့ဝင်းချင်အတွက်အန္တရာယ်ပေးတဲ့အသံ noise pollution လို့ခေါ်တဲ့အသံညဉ့်ဉန်းမှုအကြောင်းကိုပြောပြပါရစေ။လေထဲမှာမျက်စိနဲ့မြင်ရတဲ့မီးခိုးတွေအမှုံအမွှားတွေရှိရင်ဒီလေထုညဉ့်ဉန်းမှုရှိနေတယ်ဆိုတော့ကိုထင်းထင်းရှားရှားသိနိုင်ကြပါမယ်။လေထဲကနေတဆင့်လာတဲ့အသံနဲ့အနံ့တို့ရဲ့အန္တရာယ်တွေကိုတော့သတိမူမိသူရှားတယ်လို့သဘာဝဝင်းချင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်။
အသံညဉ့်ဉန်းမှုကလေထုညဉ့်ဉန်းမှုနဲ့မပါနေတယ်။ဒါပေမဲ့လူတွေကမသိတော့ခါကျတော့သဘောမပေါက်ဘူးဖြစ်နေတာပေါ့နော်။အဲ့ဒါတွေကအများကြီးထိခိုက်သွားနိုင်ပါတယ်။အသံကလေထုထဲမှာဖြစ်နေပါတယ်။ဆိုတော့လူကနားကကြားရတယ်။ကြားတဲ့ခါမှာနှောက်ရှက်ဖြစ်တယ်။ထို့အတူအသံနေရဲ့လှိုင်းနေရဲ့တုန်ဟမှုတွေများလာတဲ့ခါမှာလည်းစိတ်ဓာတ်တန်းဆိုင်ရာနောက်ပြီးတော့ခန္ဓာကိုယ်ရဲ့လူရဲ့ကျန်းမာရေးကိုလည်းထိခိုက်တယ်။နောက်ပြီးတော့ခါဥမာစတိဆန်နေဆိုတော့တိဆန်နေဆိုလို့ရှိရင်လည်းအသံကိုမှီပြုတ်ပြီးတော့သူတို့မှာသာတုံနေထိုင်ရတယ်နောက်ပြီးတော့အဖို့ရှာရတယ်သူတို့ရဲ့စကြက်တွေလည်းပြောင်းသွားမယ်လူတွေကလည်းတစ်ခါတလိမ့်ဆံပုံမှာပြန်ပြီးမှီနေပါတယ်နောက်ပြီးတော့လူတွေမှာဆိုလို့ရှိရင်လည်းအကြအာယုံကထိကြိုက်သွားလို့ရှိရင်နားတွေပါလေပင်းသွားပြီဆိုလို့ရှိရင်တစ်တလုံးဖြစ်သွားတဲ့ကိစ္စတွေပေါ့နော
်ဒီအတန်နဲ့ပတ်သက်ပြီးတော့သဘာဝဝန်းကျင်ကိုဘာတွေကအဓိကထိကြိုက်စေလဲအချက်ကလေးတွေချပြီးပြောပြပေးပါ
အဓိကမော်တော်ကားအတန်တွေပေါ့နော်မော်တော်ကားဟောင်းအတန်တွေဖြစ်တယ်နောက်လေးချောင်းကအနေနဲ့တော့ဘာလို့အစံနေနောက်တစ်ချက်ကတော့အကြီးစားစံပုပစ္စည်းများပေါ့နော်အစာဦးစောက်တာတရားစောက်တာလမ်းပြင်နာအဲ့ဟာတွေနောက်ပြီးတော့ဓာတ်အားနဲ့သုံးတဲ့ပစ္စည်းတွေပေါ့နော
်အသံချက်စက်တွေပေါ့နော
်ဟုတ်ကဲ့ဆရာပစ္စည်းတွေကလည်းအဲ့ရအသံနေအဲ့အသံနေကတဘာဝပတ်ဝန်းကျင်ကိုထိခိုက်နေပါတယ်ဒီဂျန်နရေတာတွေဘာတွေဆိုတာကဖွံ့ဖြိုးသောတိုင်းနိုင်ငံများမှာဆိုလို့ရှိရင်ဒါဟာလူတွေအိမ်လေးနဲ့တလောက်အကက်ကြီးလည်းမဖြစ်ဘူးအခုကနေတိုင်းနှက်ပတ်နေတော့အဲ့ရအသံတွေကတုန်ခါမှုတွေကတလန်းကိုအိမ်ရှိတစ်ခေတ်ကနေနဲ့ပေါင်းလိုက်လို့ရှိရင်အများကြီးဖြစ်လာနိုင်တယ
်ဆိုတော့မြန်မာနိုင်ငံမှာဒီအသံနဲ့ပတ်သက်ပြီးတော့ပေါ့နော်ထိခိုက်နိုင်တယ်ဆိုတာကိုမှတ်တမ်းမှတ်ရနဲ့ဘယ်လိုသတ်မှတ်ထားတာတွေနဲ့တွေ့မိပါလဲ
ကျမသိတဲ့လောက်တော့အသံနဲ့ပတ်သက်ပြီးတော့ထိခိုက်တယ်ဆိုတာကိုလောက်ဖို့အစီအစဉ်ရှိကောင်းတော့ရှိမယ်ဒါပေမဲ့အခုအချိန်ထိတော့မှတ်တမ်းနေတဲ့အထိမရှိသေးဘူးလို့ထင်ပါတယ
်ဒီအသံမှာဟိုနှုံးနေရှိတယ်ပေါ့နော်အသံရဲ့ရိုက်ခတ်မှုနှုံးနေရှိတယ်ဒီနှုံးနေဟာဘယ်လောက်အသံအထိဆိုလို့ရှင်လူတွေကိုအနှောက်အယှက်ဖြစ်စေတယ်လို့သတ်မှတ်ပါလား
ဟုတ်ကဲ့အခုဟိုအသံကိုတိုင်းတာလဲ decibel ဆိုတဲ့စနစ်နဲ့တိုင်းတယ်ပါတယ်တုံ့ရ decibel ဆိုတာ dBA လို့ခေါ်ပါတယ်ဘာမှမရှိဘူးပေါ့နော်တကယ်လို့ပင်အပ်လေးကြားလိုက်မယ်ဆိုရင် 10 dBA ဖြစ်သွားမယ်အမှန်စကားလေးပြောတာဆို 60 dBA လောက်ရှိတယ်။အဲ့တော့ 85 လောက်ရသွားပြီဆိုရင်ဒါလူကိုထိခိုက်တယ်။ဒီဇယ် truck ကြီးတစ်ခေါက်ဖြတ်သွားမယ်ဆိုတော့ဒါ85လောက်ရှိသွားပြီ။အဲ့85ထက်ကျော်သွားလို့ရှိရင်လူတွေကကြားရှည်ပေါ့နော်။လုံလို့ရှိရင်ထိခိုက်သွားမယ်။ဒါကြားရှည်အတွက်နောက်တစ်ခုကပါလဲဆိုခဏလေးနဲ့အတန်အမြင့်ကြီးဖြစ်သွားတာ။ဥပမာဆိုဗျောင်းအိုးတန်တစ်ခုကဆိုလို့ရှိရင်140လောက်145လောက်ရှိတယ်။ဥပမာဒီမြင်းကြီးက jet engine ကဒီမြင်းကအပေါ်တက်တော့မှဆိုရင်သူ့ရဲ့အတန်ထုတ်တဲ့အတန်140ရှိတယ်။135လောက်ဆိုရင်ကိုယ်လူရဲ့နားနာလာပြီးတော့ထိခိုက်လာပြီအဲ့ဒီထက်ကျော်သွားလို့ရှိရင်သူကဒီ140လောက်ကျော်သွားလူရဲ့နားလုံးဝကိုပြန်ပြင်လို့မရတော့ပါဘူ
းဆရာဟိုနားဗာပျက်စီးနိုင်တဲ့အထိအတန်ဒုက္ခပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ရှင်နောက်ပြီးတော့အခုဟိုဆောက်လို့ရေးသမားတွေဆိုကြည့်ပါသူတို့မှာဆောက်လို့ရေးနဲ့သုံးတဲ့ပျက်စီးရေးပေါ့နော်ဥပမာဆိုရင်မြေကြီးကိုကွန်ကရစ်ဒီမြေကြီးကိုဖြိုဖျက်ဖို့တော့သုံးတဲ့ကရိယာကြီးရဲ့အမတန်ကျဲလောင်ပါလေသူတို့ရဲ့နှောင်းတွေကပြစ်သွားနိုင်တယ်အိမ်နားမှာရှိတဲ့လူတွေပါအချင်းတူတူလေးမှာပဲအတန်အစူးကြီးကြတဲ့ခါမှာနားမှာရှိတဲ့အာယုံတွေကပြတ်သွားနိုင်ပါလေ
အတန်ကြောင့်ပေါ့နော်ဖြစ်နိုင်တဲ့ဒီကျန်းမာရေးထိခိုက်မှုနည်းနည်းပြောပြပေးပါလ
ားအော်အများကြီးပဲရှင်ပထမဆုံးကတော့အတန်အများလာတဲ့ခါမှာဒုခန္ဓာကိုမှဖိအားများလာပြီးတော့သွေးဖိအားတွေတက်လာတယ်မဟုတ်လို့ဆိုတော့အတန်အခြေအီးတစ်ခုကိုလူကဘုံဟုဆိုကြားလိုက်မယ်ဆိုရင်ခန္ဓာကိုယ်ကအဒရီနလင်းဆိုတဲ့ဓာတ်တစ်ခုထုတ်တယ်အဲ့ဓာတ်ကဘာလဲဆိုရင်လူလှုပ်ရှားမှုတစ်ခုလုပ်ဖို့အတွက်စဉ်နှစ်ပြင်ပေးတာပေါ့နော်သွေးဖိအားတိုးလာမယ်အသက်ရှူတာတွေကမြန်လာမယ် ဦးလေးပါတွေကလည်းလှုပ်ရှားတာပုံနေသွားမယ်။တွေးကြောတွေကလည်းကျင်းလာမယ်။နောက်ပြီးတော့ကြွက်သားတွေကလည်းတောင့်လာမယ်။ဒါဟာခန္ဓာကိုယ်ကိုပြင်ဆင်ပေးတာပေါ့နော်။လှုပ်ရှားနိုင်မှုဒါအနေရပဲဆိုပြီးပြေးနိုင်မှုတစ်ခုခုလုပ်နိုင်မှုပြေးလိုက်တာဒါတွေအမြဲဖြစ်နေမယ်ဆိုရင်ဒီဟာတွေကနှလုံးရောဂါတွေဖြစ်နိုင်တယ်။တချို့ဆိုရင်ကိုယ်လေးချိန်နေတဲ့ကလေးတွေလည်းမွေးတယ်လို့အထောက်ထားရလည်းရှိတယ်။တချို့ဆိုလို့ရှိရင်အစာအိမ်ယောဂါတွေဖြစ်တယ်၊ဦးနဲ့ပတ်သက်တဲ့ယောဂါဖြစ်တယ်၊ကောင်းကြိုက်တယ်ပေါ့နော်။အတန်နေဖြစ်နေတာကလည်းအစိုးရကလည်းအများကြီးတည်တယ်ပေါ့။အသေးစားဆက်မှုလုပ်ငန်းတွေကလူငယ်နေရာတွေရောက်နေတယ်လေ။လူတွေကကြားနေတယ်ပေါ့နော်။အဲဆုံးတော့အေးအေးပြက်တယ်။အေးအေးပြက်တဲ့အခါမှာလှုပ်အားနဲ့ကြတယ်။လှုပ်ခွင့်ထိခိုက်ဒဏ်ရာရမှုတွေလည်းများလာတယ်။လူတွေရဲ့နေတဲ့ဝန်းကျင်မှာကျေတောင်တဲ့အတန်တွေအများကြီးကြားတဲ့အခါမှာလူတွေကစိတ်တူလာမယ်၊စိတ်ရှုပ်လာမယ်ပေါ့နော်။
ဒီအတန်နဲ့ပတ်သက်တဲ့ဒီပတ်ဝန်းကျင်နှောက်ချက်မှုမရှိအောင်ဘာတွေလုပ်ဖို့အသင့်ပါလဲ
။လုံနိုင်တာကိုနှစ်ပိုင်းပိုင်းလို့ရပါတယ်။လူတယောက်ချင်းအနေနဲ့လုပ်လို့ရတာ။နောက်တစ်ခုကအစိုးရအနေနဲ့ဒါနောက်ပြီးတော့အုပ်စုများအနေနဲ့လုပ်လို့ရဆိုပြီးခွဲလို့ရပါတယ်။ပထမဆုံးတည်ဖို့ကတော့အတန်ကဘယ်ထလာတဲ့အတန်နေလဲ။အတန်တွေကိုကဏ္ဍပိုင်းချဖို့လိုပါတယ်။ဒီအတန်တွေကပတ်ဝန်းကျင်နေဖူးထိုင်မှုကြောင့်ဖြစ်လာတာလား။လုပ်ငန်းဆောင်တာကြောင့်ဖြစ်လာတာလား။တည်ပို့ဆောင်ကြောင့်ဖြစ်လာတာလား။အဲ့ဒါကိုကြည့်ပြီးတဲ့အခါမှာတယောက်ချင်းအနေနဲ့လုပ်မယ်ဆိုရင်တော့ပထမဆုံးအတန်ကျဲတဲ့နေရာမှာရှိမယ်ဆိုလို့ရှိရင်နားထဲကို ear plug လို့ခေါ်ပါတယ်နားကိုဆို့ထားတဲ့အဆို့များ pop plastic အဆို့များဒီမှာရှိပါတယ်အဲ့ဒါကိုဆို့ထားပါမယ်အဲ့အဆို့တွေကဘယ်လောက်အတန်နှုံးနေကာကွယ်တယ်ဆိုတော့သူတို့ရေးထားပါတယ်အထူးသဖြင့်လုပ်ငန်းဆောင်တာမှာအတန်အကျဲကျဲကိုလုပ်မယ်လူတွေဆိုရင်တတ်ထားတဲ့နဲ့ထို့အတူပဲရှင်းရှင်းလင်းလင်းအတန်တွေလုပ်တော့မယ်ဆိုရင်ဘေးနားကလူတွေကိုလည်းအနာမှာမရှိအောင်ထားဖို့လိုတယ်။ဘာလို့လဲဆိုတော့နားကအမြဲတမ်းပွင့်နေတဲ့အကြောင်းမလို့ဒီအတန်ကိုအမှတ်တမဲ့ကြားသွားရင်နားပင်သွားနိုင်ပါတယ်။ဘာမှလို့မရအောင်ဆိုအိမ်နားကရှောင်ထွက်သွားလို့ရပါတယ်။တယောက်ချင်းတယောက်ချင်းအနေနဲ့လည်းအတန်ကျဲကြီးတွေမလုံးတင်ပါဘူး။ဥပမာဆိုကလေးတွေဆိုခုဆို iPod တွေပဲဆိုတော့အမြင့်ကြီးအတန်ကြီးတွေနားထောင်နေအဲ့ဒါတွေကလည်းနားကိုဖြစ်သွားနိုင်တယ်။အစိုးရအဖွဲ့အစည်းတွေအကုန်လုံးကလည်းဌာနလိုက်ဌာနလိုက်ပေါ့။အထူးသဖြင့်လူတွေအင်ဂျင်နားမှာဆိုရင်ပေါ့နော်။အတန်တွေကိုကားတဲ့အတန်ကားတိုင်းတွေကိုဘယ်လိုလုပ်မလဲဒါကို solution ဆောက်လို့ရဌာနတို့စီပင်ဌာနတို့နဲ့တိုင်းနေပြီးလုပ်တင်တယ်။နောက်လူလေးအင်ဂျင်တွေများတဲ့နေရာမှာအသေးစားဆက်မှုလက်မှုလုပ်နေဝင်လို့တာကိုလည်းဒါစီတဲ့။အဓိကကတော့ဥပဒေများကိုနည်းနည်းထုတ်တင်တယ်။အမဘယ်တော့မှမဆိုအတန်ကိုဒီလောက်ထက်တော့မကြောတဲ့မူကားဟွန်းနေလည်းဒီလောက်မတီးပါနဲ့စသည်ဖြစ်ပေါ့နော်။လူများအေဂျင့်တရားဆိုနေနိုင်မှုအတွက်ဥပဒေထုတ်တင်တယ်။နောက်ပြီးတော့လေလူတွေအနေနဲ့လည်းအတင်းဖွဲ့ဖွဲ့တယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်ဒီလိုဘလို့ဘလို့လူတွေနေနေထိုင်နေနေရမှာအတန်တွေကိုနင်းအောင်လုပ်မလဲဆိုတာကိုသူနည်းသူခံနဲ့လုပ်ကြတယ်
။တဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒိုအေဂျီရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။2015ခုနှစ်အတွက် VOA ရဲ့အမှတ်တရပြက္ခဒိန်လိုချင်သူသောတာရှင်တွေအနေနဲ့ဒီဇင်ဘာလ15ရက်နေ့ကိုနောက်ဆုံးထားပြီး VOA ကိုအီးမေးလ်ကဖြစ်စေစာရိုက်ကဖြစ်စေလိပ်စာတက်ပြီးတော့တောင်းဆိုနိုင်ကြပါတယ်။အခုကြာနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါမယ်ရှင
်။တောင်ကိုရီးယားနိုင်ငံဘူဆန်စစ်ကမ်းမြို့မှာကျင်းပနေတဲ့အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့ကုန်သွယ်ရေးတုံ့ပြန်ရေးအပါအဝင်သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းအာဆီယံရဲ့အလက်ကြာဥက္ကဋ္ဌမြန်မာသမ္မတဦးသိန်းစင်ကပြောကြားလိုက်ပါတယ်။ဒီဇင်ဘာလ17ရက်ကနေ12ရက်နေ့မှာကျင်းပခဲ့တဲ့အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲကိုသမ္မတဦးသိန်းစင်အပါအဝင်အာဆီယံခေါင်းဆောင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့တောင်အာရှအခေရာအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်လို့ယူဆရသူအပါအဝင်အဖွဲ့ဝင်5ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်။အခေရာအဖွဲ့အနေနဲ့အိန္ဒိယတိုက်တွင်းကမြန်မာဘင်္ဂလားဒေ့ရှ်အပြင်အိန္ဒိယနိုင်ငံကဂူဂျာရက်အာတန်ကရှမီပြည်နယ်တွေမှာမတရားဖိနှိပ်ခံနေရတဲ့မွတ်စလင်တွေကိုကယ်တင်သွားမယ်လို့အင်တာနက်အွန်လိုင်းပေါ်မှာထုတ်လွှင့်ခဲ့တဲ့55မိနစ်ကြာမင်းကွန်းအတွင်းအခေရာခေါင်းဆောင်အိုင်မန်ဇာဝါဟီဒီကချင်းချောက်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံယူနိုက်တက်ဒီမော့မှောက်သွားတဲ့အတွက်ကုလသမဂ္ဂသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ကြီးကကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နေရာမှာကမ္ဘာအကြီးဆုံးလူမှုဒေါ်နဲ့တောအန်ဒရီဆန်တွေပျက်စီးမဲ့အနေနဲ့ရင်ဆိုင်နေရတယ်လို့အာနာပိုင်တွေကပြောပါတယ်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစားဝင်လှိုင်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကနန်လောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.